ချင်းပြည်နယ်မတူပီမြို့နယ်တဲကထဲပွေးကျေးရွာမှာဒီကနေ့ဇန်နဝါရီလ3ရက်နေ့မနက်အစောပိုင်းကတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ချင်းကာကွယ်ရေးအဖွဲ့နဲ့စစ်ကောင်စီတပ်တို့ကြားမနေ့ညပိုင်းကလေးကတိုက်ပွဲတွေဖြစ်နေတာလို့ဒေသခံတွေကပြောပါတယ်။ဒီလိုတိုက်ပွဲတွေဖြစ်နေတဲ့မတူပီနယ်ထဲမှာအဖမ်းဆီးပုံများလာနေတာမှာဒီဇင်မာလတတိယပတ်ကနေဒီကနေ့အထိဆိုရင်ဖမ်းဆီးခံရသူက18ယောက်ထက်မနည်းရှိပြီးတော့တဦးသေဆုံးခဲ့ရပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းနန်းလောင်ပြောပြပေးပါရှင်။
စစ်ကောင်စီတပ်တွေနဲ့ချင်းကာကွယ်ရေးအဖွဲ့တွေတိုက်ပွဲဖြစ်နေတဲ့ချင်းပြည်နယ်ထက်ကမတူပီမြို့နယ်ထဲပွေးကျေးရွာမှာဒီကနေ့ဇန်နဝါရီလ3ရက်မနက်ပိုင်းကလည်းနှစ်ဖက်ကြားတိုက်ပွဲတွေဖြစ်နေပါတယ်။မတူပီပလက်ဝလမ်းမှာရှိတဲ့ထဲပွေးကျေးရွာမှာမနေ့ညကလေးကတိုက်ပွဲဖြစ်ပွားခဲ့တယ်လို့မတူပီဒေသခံတို့ကပြောပါတယ်
။ထဲပွေးကျေးရွာမှာစကားစားစခန်းရှိတယ်လေတပ်စခန်းရှိတယ်ဆိုတော့အဲ့ဒီနေရာမှာသူတို့ကတိုက်ပွဲဖြစ်တယ်မနေ့ညအခုကလည်းအကြအရှုံးဘလို့ရှိတယ်လဲဆိုတာတို့ကမသိရသေးဘူးလေအဲ့ဒီထဲသွေးပွေးရာလူတွေကြတော့အားလုံးထွက်ပြေးကုန်ပြီမရှိတော့
ဘူးချင်းကာကွယ်ရေးတပ်ဖွဲ့မတူပီရဲ့ထုတ်ပြန်ချက်မှာတော့ထဲပွေးကျေးရွာဖက်မှာတက်ဆွဲထားတဲ့စစ်ကောင်စီတပ်စခန်းကိုဒီကနေ့မနေ့9နာရီခွဲလောက်မှာသူတို့အဖွဲ့ဝင်ရောက်တိုက်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်မတူပီမြို့နယ်အခြေဆိုင်စစ်ကောင်စီပြူဟာကုန်းမှာတက်ဆွဲထားတဲ့တပ်ရင်း140ကပြီးခဲ့တဲ့ရက်ပိုင်းငလိုင်ကျေးရွာဖက်ကလက်နက်ကြီးတွေနဲ့ပစ်ခတ်လို့ဒေသခံတွေပြေးလို့ရကိုတင်းရှောင်နေကြပါတယ်။ရွာဘက်ကိုလက်နက်ကြီးနဲ့မကြာခဏပစ်ခတ်နေတယ်လို့လည်းဒေသခံတွေကပြောပါတယ်။အခုလိုတိုက်ပွဲအခြေအနေရှိတာနဲ့အတူမတူပီနယ်မှာစစ်ကောင်စီရဲ့အဖမ်းအစီးစစ်ဆေးမှုတွေပိုပြီးတော့များလာတယ်လို့ဒေသခံကပြောပါတယ်။စစ်အာဏာသိမ်းမှုကိုအကြမ်းမဖက်အာဏာဖီဆန်နေတဲ့ CDM မွန်ထန်းအပါဝင်တီဇမလာတတိယပတ်ကနေဇန်နဝါရီလ3ရက်နေ့အထိအဖမ်းခံရသူကတိရတလောက်18ဦးရှိတယ်လို့လည်းမတူပီဒေသခံကပြောပါတယ်အဖမ်းခံရသူတွေထက်ကတဦးသေဆုံးခဲ့ပြီးတော့9ဦးပြန်လုလာတယ်လို့လည်းပြောပါတယ်
ဘလော့ဆယ်မှာကြတော့ကျွန်တော်တို့လုံချုံကြီးကြောက်တော့လေးမျိုးပုံမှာလည်းပြင်းထန်တဲ့သူတို့ကရန်တမ်းပြီးတော့ရှောက်ဖမ်းတာတွေအများကြီးဆိုတော့မတိတာတွေလည်းရှိနိုင်တယ်
ဖမ်းခံရသူတယောက်ကတော့သေဆုံးသွားတယ်လို့နောက်ဒေသခံတယောက်ကလည်းပြောပါတယ
်အဖမ်းကြီးခံရတဲ့သူကဘွားလို့ရှိနေကျွန်တော်တို့ဒီရက်ပိုင်းထံမှာ၄ယောက်လောက်ရှိတယ်ဒါထဲမှာတယောက်ကိုသူတို့ကအညံပန်းနေဆက်ပြီးခမဆေးရောင်းတဲ့ချိန်မှာသူကပြီးသွားတာပေါ့နော
်မတူပီမြို့ကနေပလဲဝမင်းနဲ့နဲ့ဟာခါဘက်ကိုဆက်သွယ်ထားတဲ့လမ်းတစ်လျှောက်စစ်တပ်ကစစ်စေးရေးဂိတ်တွေလှုပ်ထားပြီးတော့မတူပီမြို့ဘက်ကိုသွားတဲ့ရွာသားတွေကိုတင်းတင်းကြပ်ကြပ်စစ်ဆေးပြီးဖမ်းဆီးနေတာလို့ပြောပါတယ
်ကျွန်တော်တို့ကြေးရွာမှာပေါ့နော်ကြေးရွာမှာအရင်ကကျွန်တော်တို့ IPP ကနေထုတ်ထားတဲ့ဆံပေါ့နော်အဲဆံရှိတဲ့ဟာကိုကျွန်တော်တို့ကဖြားပြီးတော့ကျွန်တော်တို့ကလူမျိုးတွေစားတော့နေကြတယ်ပေါ့အခုလည်းပူပူပြီးတော့အလိုမျိုးချက်တီးလာတာပဲကျွန်တော်တို့မရှိဘူးအခုကကျွန်တော်တို့မြို့ပေါ်မတည့်ရဲအောင်ကိုတို့ကဖန်ရှိခံရတဲ့သူတွေတည်းရှိနေပြီဆိုတော့လေ
စစ်တပ်ကအတော်လာတွေတင်းကျပ်ကန့်သတ်ထားတာကြောင့်ခီးတဲ့တင်ရင်တွေကုံစီပို့ဆောင်တဲ့ရင်တွေမတူပီမျိုးထဲကိုမသွားနိုင်တဲ့လောက်ဖြစ်နေပြီးတက်စီနဲ့ကုံစီပြက်လက်မှုနဲ့ရင်ဆိုင်နေရစေလို့လည်းဒေသခံတွေကပြောပါတယ်မတူပီမျိုးနယ်မှာပြီးခဲ့တဲ့အောက်တိုဘာလဆန်ကလေးကဆန်စီစားစားတဲ့အခြေခံစားကုန်တွေရောင်းဝယ်တာကိုစစ်တပ်ကကန့်သတ်ထားပါတယ်ဘာသာရေးကောင်းဆောင်တွေရဲ့တောင်းဆိုမှုကြောင့်ဒီဇင်ဘာလထဲမှာဈေးဆိုင်ပြန်လည်ရောင်းချခွင့်ပြုပေမဲ့ကုံစီပို့ဆောင်တဲ့ရင်တွေသွားလာလို့မရတာကြောင့်ကုံစီပြက်လက်တဲ့အခြေအနေမှာရှိတယ်လို့ဒေသခံတွေကပြောဆိုကြပါတယ်